ဆွီဒင်နိုင်ငံကိုရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာဒီကနေ့ဆွီဒင်လွှတ်တော်မှာမိန့်ခွန်းပြောကြားပါရယ်မြန်မာနိုင်ငံရဲ့အမျိုးသားပြန်လည်သင့်မြတ်ရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့လက်ရှိအစိုးရရဲ့ဆောင်ရွက်ချက်တွေကိုသူကအကြံအဝင်ရှင်းလင်းပြောသွားပါရယ
် We are working for reconciliation not for condemnation we never condemned the military regime under which we had to struggle for so long
မြို့သားပြည်လေတင့်မြည်ကြီးအတွက်ကျမတို့လှုပ်ဆောင်နေတာပါပြစ်တင်ရှုံချဖို့မဟုတ်ပါဘူးကျမတို့ရုန်းကန်ခဲ့တဲ့ကာလတလျှောက်လုံးမှာလဲစစ်ဆူရကိုဘယ်တော့မှမရှုံချခဲ့ပါဘူးသူတို့နဲ့ပြည်လေတင့်မြတ်တာကိုကျမတို့လိုလားပါတယ်ကျမတို့အတိုက်ခံနေရမှာရှိခဲ့ခြင်းပြည်လေတင့်မြည်ကြီးကြိုးပမ်းခဲ့ခြင်းတုန်းကနဲ့မတူပဲအခုဒီကျမတို့ရဲ့ဒီမူဝါဒကိုလက်တွေ့အကောင့်ထဲပေါ်တဲ့အချိန်မှာတန်အံ့တော်ဖြစ်ကြတဲ့သူတွေရှိတယ်လို့သိပြီးတော့မကျေနပ်ကြတဲ့သူတွေလည်းရှိပါတယ်ရန်သူဟောင်းနဲ့ပြည်လေမတင့်မြတ်တင်ဘူးလို့ယူဆကြတဲ့သူတွေရှိပါတယ်ဒါပေမဲ့ရန်သူနဲ့ပြည်လေတင့်မြတ်ကြီးမလုပ်ဘူးဆိုရင်ကျမတို့နိုင်ငံတစ်ခုအနေနဲ့ရှေ့ကိုဘယ်လိုဆက်ကြမှာလဲလူသားတို့တည်းရဲ့အနေနဲ့ဘယ်လိုရှေ့ဆက်ကြမှာလဲဒါကြောင့်ကျမတို့ကတော့ပြည်လေတင့်မြတ်ကြီးဟာကျမတို့တိုင်းပြည်အနာဂတ်အတွက်ဖြစ်နိုင်တဲ့ကိစ္စတစ်ခုဆိုတာထက်မဖြစ်မနေလုပ်ကိုလုပ်ရမယ်လို့ယုံကြည်တဲ့ကျမတို့ရဲ့မူဝါဒအတိုင်းအခိုင်အမာဆက်လက်အကောင့်ထဲပေါ်ဖို့လှုပ်ဆောင်နေတာဖြစ်ပါတယ်လို့ဆိုပြီးတော့ဒေါက်ဆန်းစုကြည်ကပြောသွားခဲ့တာပါ NLD ပါတီအနေနဲ့ဒီဒီမိုကရေစီနှိကျမဖြစ်သေးတဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိုလည်းဆက်လက်ကြိုးပမ်းနေတဲ့အကြောင်းဒေါအောင်ဆန်းစုကြည်ကပြောသွားပါတယ်။ရခိုင်ပြည်နယ်အတွင်းပြည်ပခါနဲ့ပတ်သက်လို့လည်းတဟတိုင်းပြည်အတွင်းကလူနည်းစုလူမှုအတိုင်းဝိုင်းနှစ်ခုအကြားမှာဖြစ်နေတဲ့ပြဿနာဖြစ်တဲ့ဆိုတဲ့အကြောင်းနဲ့ဒီပြဿနာကိုဖြေရှင်းတဲ့နေရာမှာဒီလူမှုအတိုင်းဝိုင်းနှစ်ဖက်စလုံးကိုလုံခြုံမှုပေးဖို့အရေးကြီးတဲ့အကြောင်းဒေါအောင်ဆန်းစုကြည်ကပြောဆိုသွားပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဆွီဒင်လွှတ်တော်ဥက္ကဋ္ဌဥဘန်အာလင်းရဲ့ဖိတ်ကြားချက်နဲ့လွှတ်တော်မှာမိန့်ခွန်းပြောကြားခဲ့တာပါ။သူရဲ့ဒီနှစ်ရက်ကြာခီးစဉ်အတွင်းမှာတော့ဆွီဒင်ဝန်ကြီးချုပ်နောက်ဆွီဒင်နိုင်ငံသားရေးဝန်ကြီးEU ရေးရာနဲ့ကုန်သွယ်ရေးဝန်ကြီးနောက်နိုင်ငံတကာဖွံ့ဖြိုးမှုပူးပေါင်းဆောင်ရွက်ရေးနဲ့ရာသီဥတုဆိုင်ရာဝန်ကြီးတို့နဲ့လည်းတွေ့ဆုံခဲ့တယ်လို့ဆွီဒင်ရောက်မြန်မာပြည်သူပြည်သားတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်ရှင်